Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအီရန်နိုင်ငံမိုဆူးမြို့တွင်ကကြမ်းရှိနေတဲ့စစ်သွေးကြွတွေကိုရှင်းလင်းနိုင်ဖို့အီရန်တပ်ဖွဲ့တွေတိုင်တက်စင်ပိုက်ဆိုင်တိုက်ရှာဖွေရှင်းလင်းနေဆဲဖြစ်ပါတယ်။ရွေးကောက်ပွဲစည်းရုံးရဲ့အချက်အလက်တွေရဖို့မှန်ပြီးရုရှားအစိုးရနဲ့အချိတ်ဆက်ရှိတဲ့ရှင်းနေနဲ့တွေ့ဆုံခဲ့တယ်လို့မနေ့တနင်္ဂနွေနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သားကြီးဖြစ်သူကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာ6ချိန်မြောက်မြန်မာပြည်ခေတ်ချင်းကိုဒီကနေ့မှစတင်လိုက်ပါပြီ။
ဒီ66ကာကြီးနဲ့ပတ်သက်လို့လှုပ်ရှားနေတဲ့ဥပဒေကဒီရက်သက်ဆိုးကြီးနဲ့တွေ့ရတယ်။မြန်မာနိုင်ငံရဲ့ဒီ UN ထဲမှာပဲဖြစ်ပေါ်များတယ
်။ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးတာဝန်ခံဦးဝေဝင်းပြောတော်တာပါရှင်။ပြည်သူကတော့မကြခင်ကြမှာပါ။ဒါအပြင်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုဒလယ်ရီအရေးပေါ်အစည်းအဝေးခေါ်ယူပြီးရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့လုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးနဲ့အပြောင်းလဲလုပ်တဲ့တွင်ရခိုင်ပြည်နယ်ရင်းလုံခြုံရေးအခြေအနေနဲ့တူရကီအစိုးရကိုဖျောက်ချဖို့မနစ်ကကြိုးပမ်းသူတွေကိုခုခံခဲ့တဲ့ပြည်သူတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကချီးကျူးလိုက်တဲ့သတင်းတွေကိုမကြခင်ဆက်လိုက်တင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုမှတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။အီရန်နိုင်ငံမိုဆူးမြို့ပြန်သိမ်းနိုင်ပြီဆိုပြီးတာဝန်ရှိသူတွေအောင်ပွဲခံနေချိန်မှာပဲအီရတ်တပ်ဖွဲ့တွေကတော့လက်ကျန်အစ္စလာမ်အစွန်ရောင် IS စစ်သွေးကြွတွေကိုတိုင်တက်ဆင်ပိုက်ဆိုင်တိုက်ရှာဖွေနေကြဆဲဖြစ်ပါတယ်။အနိကတိုက်ပွဲတွေဖြစ်နေချိန်မှာပဲညွန်ပေါင်းတပ်ဖွဲ့တွေဘက်ကလည်း IS အစွန်းရောက်တွေကိုပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေပါတယ်။စစ်သွေးကြွတွေကအထက်ကဘုံခွဲဝတ်စုံတွေဝတ်ပြီးပုံအောင်နေတဲ့အင်ဂျီတဲကိုဝင်ရောက်ရှာဖွေရှင်းလင်းနေရတာနဲ့အမျှဒီနောက်ဆုံးအဆင့်တိုက်ပွဲဟာအပြင်းထန်ဆုံးပဲလို့ Iraq တပ်ဖွဲ့ဝင်တွေကပြောပါတယ်။တနင်္ဂနွေနေ့ညနေပိုင်းမှာတော့ Iraq ဝန်ကြီးချုပ် Haider al-Abadi ရဲ့ရင်တန်းဟာစစ်သွေးကြွတွေလက်ကလွတ်မြောက်လာတဲ့မိုဆူးမြို့ကနေပြန်လည်ထွက်ခွာသွားပါပြီ။မိုဆူးမြို့ရဲ့နေရာအများစုကိုတော့ Iraq တပ်ဖွဲ့တွေကထိန်းချုပ်လိုက်ပြီဖြစ်ပြီးမြို့ရင်းကစတူရန်မီတာ200လောက်ဒေသကလေးမှာပဲစစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေကပိတ်ဆို့ထားတာဖြစ်ပါတယ်။ဒီလက်ကျန်စစ်သွေးကြွတွေဟာအပြင်းထန်ဆုံးအစွန်းရောက်ဝါဒီတွေဖြစ်ကြပြီးအများစုဟာအီရတ်တွေမဟုတ်တယ်လို့သူတို့အထက်တော်တိုက်ပွဲတိုင်းဟာအသေးခံတိုက်ပွဲတွေဖြစ်တယ်လို့အီရတ်စစ်သားတွေကပြောဆိုကြပါတယ်ရှင်။
စီးရီးယားဆွေးနွေးတဲ့သဘုံညားဖြစ်ပွားနေတဲ့6နှစ်ကြာစစ်ပွဲဆုံးသက်ဖို့ရည်ရွယ်ပြီးကုလသမဂ္ဂကဂျာဝင်ဆက်ဆက်ပေးနေတဲ့ဆွေးနွေးပွဲတွေပြန်လည်စတင်မှုပြင်ဆင်နေချိန်မှာပဲစီးရီးယားနိုင်ငံတောင်ပိုင်းကပြည်နယ်သွင်းမှုအတွင်းအပြန်အလှန်ပြစ်ခတ်မှုအနေချင်းဖြစ်ပွားခဲ့ပေမဲ့အများအပြားတော့ပြစ်ခတ်ရစဲရေးကိုဆက်လက်ထိန်းထားနိုင်ခဲ့တယ်လို့စီးရီးယားလူ့ခွင့်ရေးဆောင်ကြီးအဖွဲ့ကဒီကနေ့ပြောပါတယ်ဆွေဒါဒါရကန်နီထရာပီနေရီအတွင်းအပြစ်ခတ်ရစဲကိုထိန်းခါနိုင်ခဲ့ပြီးအမေရိကန်ပြည်အောင်စုရုရှားဂျော်ဒန်နိုင်ငံတွေကလည်းစီးရီးယားရဲ့ငြိမ်းချမ်းရေးရဖို့ဂျာဝင်ဆောင်ရွက်ပေးနေတာပါဂျာမနီနိုင်ငံဟမ်ဘာ့ဂ်မှာကျင်းပတဲ့ G20 စီးပွားအင်အားကြီးနိုင်ငံ20အထိဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်ရုရှားနဲ့ဂျော်ဒန်နိုင်ငံကတန်တမန်တွေဟာစီးရီးယားအရေးနဲ့ပတ်သက်ပြီးတရားဆွေးနွေးခဲ့ကြပါသေးတယ်အဲဒီဆွေးနွေးပွဲမှာစီးရီးယားဆွေးရောက်ဘက်ကရောက်တဲ့ပုံတွေဘက်ကပါဝင်ခဲ့ခြင်းမရှိပေမဲ့စီးရီးယားနိုင်ငံရဲ့အတွက်ရှေ့တိုးကောက်တဲ့ဖော်နိုင်မဲ့ဘလူချီလမ်းမျိုးကိုမဆိုသမရဘရှောက်အာဆက်အစိုးရအနေနဲ့ကြိုးစုံမှာဖြစ်တယ်လို့စီးရီးယားအစိုးရဘက်ကရိုက်တာသတင်းဌာနကိုပြောပါရယ်အတိုက်ခံဖွဲ့တွေဘက်ကတော့အဲ့ဒီအစည်းအဝေးပြင်ရုရှားဂျော်ဒန်နဲ့အမေရိကန်တို့ကြားစီးရီးယားတောင်ပိုင်းနဲ့မြောက်ပိုင်းနေမီနဲ့ပတ်သက်လို့နားလည်ထားမှုကိုသတိနဲ့စောင့်ကြည့်သွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်စီးရီးယားအစိုးရနဲ့အတိုက်ခံတွေရဲ့ကုစလေရီယာဂျနီဗာမှာကျင်းပမဲ့ဒီကုလသမဂ္ဂကြီးကြပ်တဲ့ညီညွတ်ရေးဆွေးနွေးပွဲကိုတက်ရောက်ကြမှာပါစီးရီးယားပြစ်ခတ်ရစဲသဘောတူညီချက်တွေအရင်တုန်းကလည်းရရှိခဲ့ပေမဲ့တိတ်ကြကြမခံခဲ့သလိုကုလဥဆောင်တဲ့အရင်ငြိမ်းချမ်းဆွေးနွေးပွဲတွေကလည်းတိုးတက်မှုအနည်းငယ်သာရှိခဲ့ပြီးတဲ့နောက်ပြစ်ခတ်ရစဲသဘောတူညီချက်တွေပြတ်ပြားခဲ့ပူပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သားကြီးဖြစ်သူကဖခင်ဖြစ်သူ Republican Party ရဲ့သမ္မတလောင်းအဖြစ်အနှံ့ရပြီးတဲ့နောက်မကြာခင်မှာပဲရွေးကောက်ပွဲစည်းရုံးရဲ့အထောက်အကူဖြစ်မဲ့အချက်အလက်တွေရဖို့ရည်မှန်းပြီးရုရှားအစိုးရနဲ့အချိတ်ဆက်ရှိတဲ့ရှေ့နေနဲ့တွေ့ဆုံခဲ့တယ်လို့မနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ရုရှားအစိုးရနဲ့အချိတ်ဆက်ရှိတဲ့ရုရှားရှေ့နေတဦးနဲ့တွေ့ဆုံခဲ့တယ်ဆိုတာကိုဒေါ်နယ်ထရန့်ဂျူနီယာကကြေညာချက်ထုတ်ပြီးအတည်ပြုတာပါ။ Democrat သမ္မတလောင်း Hillary Clinton ကိုအထင်အားကြီးမဲ့အချက်အလက်တွေရှိတယ်လို့ရှင်းနေအမျိုးသမီးကပြောဆိုခဲ့ပြီးတဲ့နောက်2016ခုနှစ်ဇွန်လထဲမှာတွေ့ဆုံဖို့ဒေါ်နယ်ထရန့်ဂျူနီယာကသဘောတူခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီအချိန်ကတွေ့ဆုံပွဲမှာသူနဲ့အတူအင်ဘျူရိုအကြီးအကဲအကြံပေးဖြစ်လာမဲ့ Mr. Trump ရဲ့သမက် Jared Kushner နဲ့ Mr. Trump ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ခေါင်းဆောင် Paul Manafort တို့လည်းပါရှိခဲ့ပါတယ်။ Tabime Parking Pietu Donald Trump are D Twisson Boy Jamatike Ulu Tapsi to Gabiovare, Russia Shini Natalia Biseni Karanet Twisson Hune Patabi, Tamaraya Tapsi to go, but Tomazo Jim Minions in Dongaro, Hillary Clinton go Tika is in Nine Surin, Nanga Isaya, Chella Dina Patabi, Yinu Yosu Gera Mishi Ulule, Times Trinza Gap Popiavare. Tabime minute Ningani Niga to Ye Jinja Jet Temaro, D Sunu Boy Dream Russia Shini Pega, Tika in Nina Zime, Chella to Bibu.
လုံခဲ့တဲ့ဆိုတာကိုအတိအပြုထားတာဖြစ်ပါတယ်။လုံခဲ့တဲ့နှစ်ကတူရကီမှာသမ္မတအော်ဒိုဝန်ဆွေးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းမှုကြိုးပမ်းခဲ့တာကိုခုခံခဲ့တယ်။တူရကီပြည်သူတွေရဲ့ရဲစံသတ္တိကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာဆင်ကခြေကျူလိုက်ပါတယ်။ဒါပေမဲ့လည်းအာဏာသိမ်းမှုကြံစည်ခဲ့သူတွေကိုအစိုးရဘက်ကအခုချိန်ထိလိုက်လံနေနေနေတာကိုတော့သူကပြောမသွား တယ်လို့အခုလိုပြောကြားခဲ့တာပါ။မောင်မြင်းနဲ့ဆက်အနာသိနေညမှာပဲအယက်သားများပြပါဝင်တဲ့လူပေါင်း240ကျော်တည်ဆုံးခဲ့ပြီးအာနာသိန်းတူရကီတပ်ဖွဲ့ဝင်အချို့နဲ့ရဲတွေကြပစ်ခတ်ခဲ့ကြပါရယ်။လွန်ခဲ့တဲ့နှစ်ဇူလိုင်လကစလို့ဝန်ထမ်းပေါင်းသသိန်းကျော်ကိုအလုတ်ကထုတ်ပစ်ခဲ့တယ်လို့အစိုးရကဆန့်ကျင်နေဆိုရဲဆိုဆဲခြင်းနဲ့လူပေါင်း4000ကျော်ကိုလည်းအကျဉ်းချထားပါရယ်။အဲ့ဒီထက်ကထင်းထင်းကန်အများစုဟာအခုချိန်ထိတရားရုံးမှာအမှုရင်ဆိုင်တာမျိုးမရှိသေးတယ်လို့မတရားမြင်မဲ့နှိပ်စက်ခံရတယ်လို့ပြောဆိုကြပါရယ်။ဒါပြင်ဒေတာရင်းဆွမ်းရင်ဖူလုံရေးအတွက်ဆောင်ရွက်ရမှာတူရကီကိုလက်တွဲပေါ်နိုင်ငံအနေနဲ့ရှုမြင်ပြီးတော့ကမ္ဘာဆွမ်းရင်လုံခြုံရေးအတွက်အစီအစဉ်တွေကိုတူရကီနဲ့လက်တွဲဆောင်ရွက်သွားဖို့မျှော်လင့်တယ်လို့ဒေလာစင်ကပြောပါတယ်ခင်ဗျာ
။ UAE ကအတန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာနဲ့ဒေတာတွင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကမ္ဘာစီးပွားရေးကြခဲ့ပြီမယ်လို့တရုတ်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားကုန်သွယ်ရေးကတော့အရှိန်အဟုန်နဲ့ကြီးထွားလာနေတယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။တရုတ်နဲ့အာဆီယံကုန်သွယ်ရေးကဒီနေ့2018ခုနှစ်ပထမ5လတာအတွင်း 16.2% ခန့်နှုန်းကြီးထွားခဲ့တာလို့တရုတ်ဘက်ကပြောပါတယ်။တရုတ်ဘက်ကအာဆီယံနိုင်ငံတွေကိုတင်ပို့မှုကဒေါ်လာ 108.86 ဘီလီယံရှိခဲ့ပြီးအာဆီယံနိုင်ငံတွေဘက်ကနေဒေါ်လာ 86.8 ဘီလီယံဖို့တရုတ်ကပြန်လည်တင်သွင်းခဲ့တယ်လို့တရုတ်ဒုတိယစီးပွားရေးဝန်ကြီးကပြောပါတယ်။ပြီးခဲ့တဲ့2016ခုနှစ်စီးရင်စရားတွေအရဆိုရင်လည်းတရုတ်နဲ့အာဆီယံကုန်သွယ်ရေးကတိုးတက်ခဲ့တာပါ။ပြီးခဲ့တဲ့2016ခုနှစ်ကတရုတ်နဲ့အာဆီယံကြားကုန်သွယ်ရေးကဒေါ်လာ 452.2 ဘီလီယံရှိခဲ့ပြီးတရုတ်ရဲ့နိုင်ငံခြားကုန်သွယ်မှုရဲ့အစိတ်အပိုင်းကြီးတစ်ခုလည်းဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံကအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အကြီးဆုံးကုန်သွယ်ဘက်အဖြစ်ရပ်တည်နေစေဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကတော့တရုတ်နိုင်ငံကိုအရင်းမြစ်တွေတင်ပို့နေတဲ့ဒုတိယမြောက်အကြီးဆုံးအင်အားစုဖြစ်တယ်လို့လည်းတရုတ်ဒုတိယစီးပွားရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။ကုလသမဂ္ဂဆိုင်ရာအမေရိကန်ပြည်ထောင်စုတာဝန်ကြီးနီကီဟဲလီကမြောက်ကိုရီးယားအရေးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အစ်ကိုမကြာခင်မှာတင်ပြသွားဖို့ရှိကြောင်းတနင်္ဂနွေနေ့ကပြောကြားပါရယ်။ဒီဆုံးဖြတ်ချက်အစ်ဟာတရုတ်အပါအဝင်နိုင်ငံကအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန်းသက်မှုလုပ်နေတဲ့မြောက်ကိုရီးယားနိုင်ငံအပေါ်ပိတ်ဆို့တံခတ်မှုအပြေအဝါလှုပ်ဆောင်သွားရင်းနဲ့ပတ်သက်ပြီးဘလို့ရက်တီမလဲဆိုတာကိုစမ်းသပ်လိုက်တာဖြစ်တယ်လို့လည်းသူကပြောပါရယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းနျူကလ িয়ার ဒုံးကျည်ထိပ်ဖူးတက်ပြီးပြစ်လွတ်နိုင်တယ်ဆိုတဲ့တိုက်ချင်းပစ်ပယ်ရင်းဒုံးကျည်ကိုမြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်ခဲ့ပြီးနောက်တမ်မတ်ကြီးဟဲလီကအခုလိုပြောတာပါ G20 ထိပ်သီးအစည်းအဝေးကျင်းပရာဂျာမနီနိုင်ငံမှာကျင်းပတဲ့တီးခြားဆွေးနွေးပွဲအတွင်းသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာမြောက်ကိုရီးယားအရေးဘက်ဆောင်တောင်းဆောင်ကနေဆွေးနွေးခဲ့ကြတယ်လို့အမေရိကန်ဗန်နာရေးဝန်ကြီးစတီဗ်မနီချင်ကပြောပါတယ်။မြောက်ကိုရီးယားရဲ့ဆွေးနွေးရကောင်းတဲ့လုပ်ရည်တွေနဲ့ပတ်သက်လို့တုံ့ပြန်ဆောင်ရွက်ရမှာအချိန်ကြာနိုင်ပေမဲ့တဖြည်းဖြည်းချင်းအောင်မြင်လာနိုင်လိမ့်မယ်လို့လည်းထရမ့်ကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းတောင်ကိုရီးယားနဲ့ပူးရဲဆေးလေ့ကျင့်ရမှာချက်တိုက်လေရင်တွေနဲ့အမေရိကန်ဘုံကျဲလေရင်20ပါဝင်ခဲ့တာဟာကိုရီးယားကျွန်းဆွယ်မှာစစ်ဖြစ်အောင်လှုပ်ဆောင်နေတာဖြစ်တယ်လို့မြောက်ကိုရီးယားကတနင်္ဂနွေနေ့တုန်းကပြောပါတယ်။မြောက်ကိုရီးယားနိုင်ငံပိုင်သတင်းစာကလည်းကိုရီးယားကျွန်းဆွယ်ဟာကမ္ဘာမှာအကြီးဆုံးမီးစာဖြစ်နေပြီးတော့အမေရိကန်ဟာမီးနဲ့ကစားကျင်နေတယ်လို့သတိပေးရေးသားခဲ့ပါတယ်ခင်ဗျာ။
American Pirosuko Taya Jantan at Lizan Kisema, Lipare, Kitari in Nine, Kobine laptop computer in it, Tonsam, Yasip Yasirikun, Kunet Pare, Pianle Tesanai Milo, Raya Joraniane, Kuwait Lizan Lanuka, Minute Ninginima, Tidi Piosu Lipare, Champa Wadi Dika, DPSiri, Tema Pony, Webby Tesanai Nesore, Suyin Chene, American Becca, Shile by Lizzy Seguga, Lien Kisin Nepo, D. Dami Teku, Peter and Mala, Dwin Satin, Chentongera, Piparish.
Ludu Yao Pong Nere, Ianangan, Ganayamu, Jamini Nangan, Yige Kegu, Africa Jonego Din Sonare, Demos, Saikapu, Salo Keres, Chow Sekan, Radakugu, Kaba Mui in Niari, Pikula, the Maga, Pinayi, Pene, Jemu, Pet UNESCO, Gatama, Pile Pare, Polanang, Krakau Muma, the Betta, Jimbare, Kaba Mui Ni, Comadiga, Kaba Nanga, the Mine, Jimune, Sign in Nia, Tonsa, Liniarega, a good Nia, Tongu, you check it out. Iranenga, yes, Muha, Kipian, the Cham Yuri Nemetue, Shile and the Inuziri, Believe, Yahudi, Piajan Ego, Nago Mula, Pons and Mapia Tan and Gera Jan, you check it, Terima, Terwin Gera, Pipa, yeah?
Direct from Washington, the voice of America.
ตนินลานินญาณในเขตไทยตันยอกตะเรนรีโกมัตติงอีไทยเนี่ยกวนอ้องโนกก็เปาะปะไปตัวเราว่าอะคูรอตะเรนซอมมารีโกสะไตตินปะไปตัวว่ามั้ยกูละตะมะกะลุขวัญยีอะทูโกซะเลเมสยังเฮลีฮาตู้เยฉอกจีนเหมี่ยวเมียนมาปีคีจินโกดิกะเนมาสะตินไล่ปาไปซันเนยะตาจาเมเมดิกีซินตวินกะฉินปินเนี่ยแชมป์ปินเนี่ยยะไคปินเนี่ยอะปาวินยางกงนิปิโรเนี่ยอะทูซีวายซงโนโกเลตั้วยอกผู้ซีซินทาไปมะลุลงจงยีอะฉินเนี่ยจองตะชู่เนียรีตั้วยอกขวัญโกรอเป็
အခွင့်ရေးထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာဒီကနေ့ရန်ကုန်မြို့မှာစစ်တွေဥပဒေပုံမှန်ပြင်ဆင်မှုကြိုးစားနေသူတွေအပါအဝင်ကမန်တိုင်းရင်းသားဖွဲ့တွေနဲ့လည်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရုံးမှာတွေ့ဆုံခဲ့တာပါမစ်ဆန်ဟီလီရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ
်ကမန်ဖွဲ့နဲ့တွေ့ရတယ်နော်ဒီ66ဂါကြီးနဲ့ပတ်သက်လို့ဘယ်လိုရှာနေလဲဦးလင်းဘောဒီရက်ပဲဆိုပြီးနေတွေ့ရတယ်မကျန်တဲ့ဟာတွေကဒီ UN ထဲမှာပဲဖြစ်ဖို့များတယ်
ဒီကနေ့ညနေပိုင်းမှာမစ်ဆန်ဟီလီနဲ့တွေ့ဆုံမှုရှိတဲ့ကုလသမဂ္ဂကလေးသင်ငယ်များရှမ်းပုံငွေအဖွဲ့ UNICEF ရဲ့ဌာနကိုယ်စားလှယ်ကတော့မြန်မာနိုင်ငံတွင်ကလေးသင်ငယ်အရေးနဲ့ပတ်သက်လို့ကြန့်ရှိနေသေးတဲ့ကိစ္စရပ်တွေကိုအလေးထားဆွေးနွေးသွားဖို့ရှိတယ်လို့ VOE ကပြောပါတယ
်။ UNICEF have highlighted the progresses relating to children's rights but also
UNICEF နဲ့မြန်မာနိုင်ငံတွင်ကလေးသင်ငယ်ခွင့်ရေးတင်နာမကကြန့်ရှိနေသေးတဲ့စိန်ခေါ်ကဲဆမ်းမှုတွေနဲ့ပတ်သက်လို့ကလေးငယ်တွေကိုတက်ရောက်နိုင်တဲ့အကြောင်းအရာတွေကိုဆွေးနွေးသွားဖို့ရှိပါတယ်။သူတို့ပြောပရိကဖြစ်ပွားရဒေသကြီးမှာနေထိုင်တဲ့ကလေးတငယ်တွေအရေးကိုပြောဆိုတင်ပြသွားဖို့ရှိပါတယ်
။ဒါ့အပြင်ကုလသမဂ္ဂနဲ့တွဲဆောင်ခဲ့တဲ့ဆက်သွယ်ဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကာကြီးဖြတ်သိမ်းပေးဖို့ဦးဆောင်လှုပ်ရှားနေသူတွေကပန်မြန်မာအဖွဲ့ရဲ့ Program Director မဆာကြီးဦးကတော့လက်တလုံးသတင်းသမားတွေဖမ်းဆီးခံရတာအပါအဝင်အများပြည်သူလေးလာနိုင်မှုချပြထားတဲ့ဆက်သွယ်ဥပဒေမူကြမ်းရဲ့အားနည်းချက်တွေနဲ့ပတ်သက်လို့မစ်ဆန်ဟီလီကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ်
။ဟုတ်အဓိကအချက်ကျွန်တော်တို့ပြောခဲ့တဲ့အချက်ကဟိုရှေ့ကနေကပြည်ထောင်စုသွတ်တော် website မှာဆက်သွယ်ဥပဒေကျင့်စဉ်ဥပဒေခန်းဆိုပြီးတော့သူတို့ထွင်ကျင်းလိုက်ပါတယ်။နောက်သတင်းစာတွေထဲမှာလည်းသူတို့ထည့်သွင်းလိုက်တယ်။အဲကျင့်စဉ်လိုက်တဲ့အချက်မှာသူတို့ကဆက်ဆက်ကကြီးကိုပဲအဓိကဆောင်းပြီးလှုပ်ထားတာတွေ့ရတယ်။ချက်၄ချက်လောက်ကိုသူတို့ကဥပဒေမူကြမ်းအနေနဲ့ကျင့်သွင်းလာတယ်။အဲချက်၄ချက်ကလည်းကျွန်တော်တို့တောင်းဆိုတဲ့အချက်ဒီဟိုတော်တော်များများကဘာမဖြစ်ဘူးပေါ့နော်။နောက်မြန်မြန်ထက်ထက်ဒီဟာကြီးကိုအတိအကျချမ်းလိုက်မှစိုးရိမ်နေပေါ့နော်။စိုးရိမ်လို့ဆိုကျွန်တော်တို့အဲကျွန်တော်တို့ရဲ့စိုးရိမ်မှုတွေကိုကျွန်တော်တို့ကပြောပြခဲ့တာပါ။
လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ဟာဒီခီးစဉ်အတွင်းကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့အပါအဝင်ရန်ကုန်နေပြည်တော်နဲ့အထူးစီးပွားရေးဆောင်ဆိုတဲ့နေရာတို့ကိုလည်းတွားရောက်လည်လာဖို့စီစဉ်ထားတဲ့အကြောင်းအကြံပြင်ပြောဆိုထားပါရယ်။အရင်တစ်ခေါက်တွေမှာတော့ဘယ်နေရာတွေတွားရောက်မယ်ဆိုတာကိုခီးစဉ်မစခင်ကတည်းကအကျယ်တဝင့်သတင်းထုတ်ပြန်ထားတတ်ပါရယ်။တစ်ဆက်တည်းမှာပဲလုံခြုံရေးအခြေအနေတချို့ကြောင့်မစ်ဆန်ဟီလီရဲ့ခီးစဉ်တချို့ကိုတွားရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကဆိုထားပါရယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိတော့ဘယ်လိုနေရာတွေကိုတွားခွင့်ပြုမှာမဖြစ်ဘူးဆိုတာကိုတိတိကျကျပြောဆိုထားခြင်းမရှိသလိုကုလထူးကိုယ်စားလှယ်ကိုတီပေပြောကြားပြီးမှသာမီဒီယာကိုထုတ်ဖော်ပြောကြားသွားမယ်လို့အစိုးရထိပ်ပိုင်းကောက်စားတူကပြောပါတယ်။ဒါ့အပြင်မစ်ဆန်ဟီလီရဲ့ဒီခီးစဉ်ဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကချမှတ်ထားတဲ့အချက်လက်ရှာဖွေဖော်ထုတ်ရေးမစ်ရှင်နဲ့ပတ်သက်ခြင်းမရှိသေးဘို့အစိုးရကအတိအပြေအကြောင်းကြားထားပါတယ်။ကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာထူးကိုယ်စားလှယ်မစ်ဆန်ဟီလီရဲ့ဒီခီးစဉ်ဟာဇူလိုင်10ရက်နေ့ကနေ21ရက်နေ့အထိ7ရက်တာကြာမြင့်မှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာလူအခွင့်ရေးအခြေအနေနဲ့ပတ်သက်လို့တွေးရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြသွားဖို့ရှိပါတယ်ခင်ဗျာ
။ကုထအောင်ပါရှင်။ခုတော့ရခိုင်ဒေသလုံခြုံရေးအခြေအနေတင်ပြပါမယ်။ ရှိခိုင်ပြည်နယ်မောင်းနှောဒေသတွင်လုံခြုံရေးတာဝန်ယူရသူတွေအခက်အခဲကြုံနေရတယ်လို့မောင်းနှောဒေသလုံခြုံရေးတာဝန်ယူထားသူတွေကပြောပါရယ်ဒီဒေသအတွင်ကျေးရွာတွေမှာအကြံဖက်သမားတွေရဲ့ဩဇာခံတွေဆင့်ဝင်ပြန်နေတယ်လို့လည်းအစိုးရပိုင်းတာဝန်ရှိသူတွေကတမတ်ထားပါရယ်မြန်မာနိုင်ငံကိုလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီရောက်လာချိန်မှာရှိခိုင်ပြည်နယ်တွင်လုံခြုံရေ
ုရေးပိုင်းနဲ့အဆက်အသွယ်လုပ်သူတွေကိုကျန်းဖက်သမားတွေကလိတ်ကြံတပ်ဖြတ်မှုတွေတိုးလာနေပါတယ်။ဒါကြောင့်လုံခြုံရေးတာဝန်ယူထားသူတွေအတွက်တည်င်းအချက်အလက်ရနိုင်ဖို့အခက်အခဲတွေကြုံနေရတယ်လို့မောင်တော်ဒေတာရဲ့လုံခြုံရေးတာဝန်ယူထားသူအမတ်တင့်နယ်ကြားဆောင်ရဲတပ်ဖွဲ့ကရဲမှုညံမြင့်စော်ကပြောပါတယ်။
ရင်းရယူပိုင်းမှာတော့အရင်တက်ပို့ပြီးတော့ကျွန်တော်တို့ခက်ခဲခဲဒီလုပ်နေရတာတစ်ပိုင်းပေါ့အဲနောက်တစ်ပိုင်းကကျွန်တော်တို့အနေနဲ့ဒီတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာကျွန်တော်တို့ကဥပဒေကိုဒေသလိုက်နာစောင့်ထိန်နေရတာဖြစ်တဲ့အတွက်တချို့နေရာတွေမှာလည်းအဲဒါလေးကခက်ခဲတစ်ခုလိုဖြစ်လာနေပါလေဗျဥပမာဆိုပါလို့ကျွန်တော်တို့ကမတင်ငါလို့ဒီလူကိုခေါ်မယ်စစ်မယ်အဲဒီလူကိုကျွန်တော်တို့ကဖမ်းမယ်စီးမယ်ဒီအချိန်မှာကျွန်တော်ကလုံထုံးလုံးနည်းနဲ့ညီအောင်လုပ်ရပါတယ်ဗျမောင်ဖြူကိုခေါ်ပြီပေါ့မောင်ဖြူကိုခေါ်တဲ့အချိန်မှာမောင်ဖြူကကျွန်တော်တို့သွားခေါ်တဲ့အချိန်မှာထွက်ပြေးသွားတယ်ကျွန်တော်တို့မလုပ်မလဲအဲဒါမျိုးပေါ့ဟိုနည်းနည်းလေးသူတို့ကကျွန်တော်တို့ရဲ့ဥပဒေကိုလေးစားလိုက်နာမှုအားနည်းတယ်ကျွန်တော်တို့ကဥပဒေကိုလေးစားလိုက်နာနေရတယ်အဲ့နှစ်ခုရဲ့ပွားဟချက်လေးကကျွန်တော်တို့ကခက်ခဲလေးတစ်ခုလိုဖြစ်နေပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကပူသီးတော်မျိုးနဲ့တင်းနေရွာမှာအကြမ်းဖက်သမားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးအကြမ်းဖက်သမားတို့ကိုလက်ရဖမ်းဆီးနိုင်ခဲ့ပါတယ်လက်ရှိချိန်မှာတော့အရှင်ဖမ်းဆီးရမိထားသူကိုစစ်ဆေးမေးမြန်းနေသေးပါပြီးခဲ့တဲ့အော်တိုဝါဖြစ်စဉ်ဖြစ်ပွားပြီးနောက်ပိုင်းဘူသီးတောင်မောင်နှောဒေတာအချုပ်တွေမှာအကြမ်းဖက်သမားတွေကအပြစ်မဲ့အရက်သားတွေကိုတတ်ဖြတ်တာတွေဖမ်းဆီးတာတွေလှုပ်ဆောင်နေတာမို့ဒီဒေတာရဲ့အုပ်ချုပ်ရေးပိုင်းနဲ့လုံခြုံရေးပိုင်းကိုမေးခွန်းထုတ်စရာတွေရှိလာနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲပါတီ၁၄ခုကဒီဒေတာကိုစစ်အုပ်ချုပ်ရေးကြီးညာပေးဖို့တောင်းဆိုနေတာတွေလည်းရှိခဲ့ပါတယ်။လက်ရှိအချိန်ကြီးရခိုင်ပြည်နယ်မောင်နှောဒေတာအတွင်းမှာအကြမ်းဖက်သမားတွေလို့ယူဆရသူတွေကကြေးရွာတွေတည်းအထိစိတ်ဝင်နေတာတွေရှိတယ်လို့အစိုးရဘက်ကသတ်မှတ်ထားပါတယ်
။ရွာတွေအားလုံးမှာအကြမ်းဖက်သမားတွေရောက်နေပြီအကြမ်းဖက်သမားတွေပြန့်နှံ့နေပြီလို့တော့ကျွန်တော်ခြုံငုံပြီးပြောလို့နဲ့အဲတို့တော့ရွာတိုင်းပေါ့သူတို့ကိုယ်ရည်ကြီးတစ်ခုပေါ့သူတို့ရဲ့အကြမ်းဖက်သမားတွေနဲ့အဆက်အသွယ်ရှိတဲ့ဒီရွာသားတွေနောက်ဒီအကြမ်းဖက်သမားတွေရဲ့အထောက်ပံ့ကိုယူနေတဲ့ရွာသားတွေတော့ဒါရွာတိုင်းဟိုပတ်စင်းနေတော်တော်များများမှာတော့ဟိုရှိနေတယ်လို့ကျွန်တော်ပြောချင်ပါလား
မောင်နှောဒေတာလုံခြုံရေးတာဝန်ယူထားသူအမတ်တင့်နေသားဆောင်ရဲတပ်ဖွဲ့ကရဲမှုညံမြင့်စော်ကအခုလိုတုံ့တက်လိုက်တာပါလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဘူသီးတောင်နဲ့မောင်နှောဒေတာတွေမှာညမထွက်ရအမိန့်ပုံမှန်144ထုတ်ထားသေးပါအခုလက်ရှိအခြေအနေအရလုံခြုံရေးတာဝန်ယူထားမှုနဲ့ပတ်သက်လို့ရခိုင်ပြည်နယ်မောင်နှောဒေတာကထွေထွေအုပ်ချုပ်ရေးမှုဦးရဲထွတ်ကတော့မောင်နှောဒေတာအတွင်အစိုးရဘက်ကလုံခြုံရေးပိုင်းကိုအပြည့်အဝလှုပ်ဆောင်ပေးနေတာကြောင့်စစ်တပ်အုပ်ချုပ်ရေးထုတ်ဖို့မလိုအပ်သေးဘူးလို့ပြောဆိုလိုက်ပါတယ်။ဒီပြင်အခုလိုတောင်းဆိုမှုတွေကဒေတာအခြေအနေကိုပိုရှုပ်ထွေးစေတယ်လို့လည်းသူကပြောပါတယ်
။ဒီလိုဒီလိုကြီးကတော့ကျမ်းပန်းဖို့သတ်မိနေရပဲ။အရင်းဖွဲ့တွေလည်းလည်းနည်းနည်းလုပ်နေတယ်။တရားအကုန်လုံးကနေဝေဒေတာပါရှိတယ်ဒီမှာရှိတဲ့ဒိုင်းသားတွေအများကြီးဟိုထိခိုက်မှုများရှိတယ်။အဲဒါဆိုအော်နေတာ။ဒါမှအဲ့လိုမျိုးဒီမှာရှိတဲ့လုံခြုံရေးအနိုင်နေတယ်လုပ်နိုင်တယ်လုံးနေတာပဲတက်လည်းကလုံးနေတယ
်ရခိုင်ပြည်နယ်မောင်နှောဒေတာမှာနေကြားဆောင်တပ်ဖွဲ့တွေရဲ့ကင်းစခန်းတွေကိုစီးနှင်းတိုက်ခိုက်ခံရတဲ့2016အောက်တိုဘာ9ရက်နေ့ကစလို့ဇွန်လ28ရက်နေ့အထိအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တေဆုံးသူအရက်သားစုစုပေါင်း38ဦးရှိခဲ့ပြီဖြစ်ပါရှင
်မိခါပါရှင်တော်တာရှင်များရှင်ဒီကနေ့ရန်ကုန်တိုင်းလွတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့တွေနဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌလွတ်တော်ကိုယ်စားလှယ်ရေးအရေးပေါ်အစည်းအဝေးခေါ်ယူပြီးရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးနေရာအပြောင်းအလဲလုပ်ပါတယ်။ရန်ကုန်တိုင်းအတွင်းအများပြည်သူအတွက်စိုးရိမ်ကြအနေထားရှိနေတဲ့လုံခြုံရေးပိုင်းဆိုင်ရာကိစ္စရပ်တွေကိုဝန်ကြီးတစ်အနေနဲ့ထိတိရရောက်ဆောင်ရွက်နိုင်ဖို့ကိုလည်းလွတ်တော်ကိုယ်စားလှယ်ရေးကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကဆက်ပြောပြပါမယ်ရှင်။
ဒီကနေ့ဇူလိုင်လ10ရက်နေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဒုတိယကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်အရေးပေါ်အစည်းအဝေးကျင်းပပါတယ်အဓိကဒီအရေးပေါ်အစည်းအဝေးခေါ်ယူရတာကတော့ရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးပြောင်းလဲခန့်အပ်ဖို့ဖြစ်ပါတယ်နေလုံဝန်ကြီးတင့်နေရအပြောင်းလဲအတွက်ခေါ်ယူတဲ့ဒီအရေးပေါ်အစည်းအဝေးမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်အစိုးရအဖွဲ့ဝန်ကြီးတွေရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌနဲ့လွှတ်တော်တာဝန်ရှိတဲ့သူတွေတက်ရောက်ပါတယ်အရေးပေါ်အစည်းအဝေးထဲမှာဆွေးနွေးပြတဲ့အကြောင်းအရာတွေကိုတော့ရန်ကုန်တိုင်းဒေသကြီးတင့်ကြောက်တရားမြို့နယ်ကလွှတ်တော်
ก็เลยโดนจีบยากะคุณรู้จบยาบาลเลยส่วนเนื้อลงวันจีก้าจะมาเลือกเราไปทานอะไรใช่ไหมเจ้าเล็กชิดมาเลยเออตัวก้าเนื้อลงวันจีเนี่ยเจ้าเล็กชิดได้ขาดเราจะมาเลือกตัวก้าที่จูบีมาตาเลยยังวันจีเด็กก้าจะยังไงอยู่ยังไงวันจีมีเนี่ยสิยังเว้นเอาแต่ถ้าเราตัวแต่ก้าเราดันนั่นไม่ใช่เนี่ยตัวเราเปลี่ยนเจนเนี่ยตัวเปลี่ยนมาบ่เลยตัวเป็นแม่เลยตัวก้าเราที่จูบีอะไรเอาแต่เราไม่ไปที่เนี่ยจะมาเลือกมาเอาก็เลยเดี๋ยวพาไ
ရေးပေါ်အစည်းအဝေးမှာတော့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးတိအဖြစ်လက်ရှိဝန်ကြီးကြီးဗိုလ်မှူးကြီးတရားထွန်းအစာကြီးဗိုလ်မှူးကြီးအောင်ဆိုးမို့ကိုလွှတ်တော်မှာကန့်ကွက်သူမရှိတဲ့အတွက်အတီးပြုကြောင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကကြေညာခဲ့ပါတယ်အခုလိုလွှတ်တော်မှာရေးပေါ်အစည်းအဝေးခေါ်ယူပြီးရန်ကုန်တိုင်းဒေသကြီးအတွက်လုံခြုံရေးနဲ့နေဆက်ရ
ဒီမှာတော့ကျွန်တော်ရုံကြီးပါတယ်သူလည်းသူတောင်းရည်ရဲ့ချိန်မှာတော့အကောင်းဆုံးကြောင်ဝင်ချမ်းဆောင်နိုင်နေတယ်လို့ကျွန်တော်ယုံကြည်ပါတော့ကျွန်တော်ဘက်ကတော့တော်တော်ဘက်ကလည်းလိုအပ်တာလေးအပြန်အလှန်အမိတဲမိပြီးတော့လိုအောင်မဲ့အချိန်မျိုးပေါ့နော်ဒီကောင်မျိုးအနေထားကတော့ကျွန်တော်တိုင်းအနေနဲ့ကတော့ကျွန်တော်တို့ဝင်လင်းပြောမယ်ဆိုလို့ရှိရင်တောင်းရည်ရဲ့တနည်းကျော်ကာလာထဲမှာဒီချိုးပိစားတွ
ဒီကတော့လာမယ့်ဩဂုတ်လမှာပြန်လည်စတင်မှာဖြစ်တဲ့အတွက်အခုလိုအစိုးရအဖွဲ့ရာထူးအပြောင်းလဲကိုလွှတ်တော်ရင်းမှာအရေးပေါ်အစည်းအဝေးခေါ်ယူပြီးဆွေးနွေးအတည်ပြုရတာဖြစ်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်ဒေါ်ကြည်ပြားကအခုလိုပြောပြပါတယ်။သမ္မတကလက်မှတ်ထိုးပြီးတော့ပြန်ပြီးတော့ကြားလာပြီဆိုရင်ဒါကျန်းသစ္စာကျင့်သုံးတာသူဒီနေ့ကတော့တမတော်သားကိုယ်စားလှယ်အနေနဲ့ပဲကျန်းသစ္စာ
ရှိမှာခင်ဗျာလူသက်စွာထုတ်ဖို့ပြောဆိုခြင်းကိုတိကျစီရာကြောင်းဆိုပြီးတော့လူခွင့်ထုတ်ရှားသူတွေပြည်မီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကံဝင်နေကြတဲ့စစ်တွေပုံမှာ66ဂါကြီးပါဝင်တဲ့ဒီစစ်တွေဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကံဝတ်သူတွေအတွက်ကျေနပ်လောက်ဆရာရှိပါသလား လာမယ့်အင်္ဂါနေ့ညပိုင်းတိုင်းဒေသကြီးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေ view ကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပို့ထားမယ်ဆိုရင်တိုင်းဒေသလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်စာနယ်ဖြစ်စီအတန်းဖိုင်နယ်ဖြစ်စီကိုယ့်ရဲ့မိကွန်းဒါမှမဟုတ်ကိုယ့်ရဲ့မြင်းတွေကိုကြိုတင်ပြပို့ထားနိုင်ပါတယ်။ view အမြ
မနေ့ကအင်္ဂါနေ့ညကိုနာရီတရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မှာဖက်အလဲပေးရအောင်ပါသူရိကင်နိုင်ငံမှာမနေ့ကသမ္မတအာရဝန်အစိုးရကိုဖြုတ်ချပြီးအာနာသိမ့်ဖို့ကြိုးပမ်းခဲ့တာကိုခုခံခဲ့တဲ့သူရိကီပြည်သူတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကခြေကျူလိုက်ပါတယ်ဒါပေမဲ့အာနာသိမ့် မေကန်နိုင်ငံရဲ့ဝန်ကြီးရဲ့တူရကီခီးစဉ်ဟာတူရကီမှာမောင်မြင်းနဲ့အာနာသိမ်းမှုနှစ်ပတ်လည်အခမ်းအနားကျင်းပကိုပြင်ဆင်နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ
် We're all here in Istanbul at a momentous time
ကျွန်တော်တို့အားလုံးဟာအခုလိုအလွန်ရေးပါတဲ့အချိန်မှာအစ္စတန်ဘူမြို့ကိုရောက်နေတာပါလွန်ခဲ့တဲ့တနင်္လာနေ့ကတတိရှိတဲ့တူရကီပြည်သူတွေကအာနာသိမ်းမှုကြံစည်ခဲ့တဲ့သူတွေကိုခုခံပြီးဒီမိုကရေစီကိုကာကွယ်ခဲ့ပါတယ်နိုင်ငံရေးဝန်ကြီးတယ်စနာအာနာသိမ့်မှုလုပ်တဲ့ညကတေဆုံသွားတဲ့သူ240ကျော်ကိုဂုဏ်ပြုခဲ့ပါတယ်။ဒါပေမဲ့အာနာသိမ့်မှုကြံစည်တယ်လို့တန်တရာရှိသူတွေအပေါ်မှာနှိမ့်နှင်းခဲ့တာနဲ့ပတ်သက်ပြီးတော့သူကတစုံတရာပြောဆိုသွားခဲ့ခြင်းတော့မရှိခဲ့ပါဘူး။အာနာသိမ့်မှုနဲ့ဆက်ဆက်ပြီးတော့တူရကီအစိုးရကလူတသိန်းကိုအလုထုတ်ခဲ့ပြီးတော့နောက်ထပ်4000ကျော်ကိုဖမ်းဆီးခဲ့ပါတယ်။ဝန်ကြီးတယ်စနာတနင်္ဂနွေနေ့နောက်ပိုင်းကတော့တူရကီသမ္မတရေဂျက်တာယီအာရဝန်နဲ့တွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့မေလကဝါရှင်တန်ကတူရကီတန်ရုပ်ပြင်ပမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချကြောင်းကြေညာချက်ထုတ်ခဲ့ပြီးသတင်းပတ်အနည်းငယ်ကြားမှာအခုလိုတွေးဆခဲ့ကြတာဖြစ်ပါတယ်။အဲဒီတုန်းကသမ္မတအာရဝန်ကိုစန့်ကျင်ဆန္ဒပြတဲ့သူတွေနဲ့တူရကီလုံခြုံရေးတွေရုံးချင်းဆန္ခတ်ဖြစ်ပြီးတော့အများအပြားဒဏ်ရာရခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်အမေရိကန်ရဲတပ်ဖွဲ့ကတူရကီလုံခြုံရေး12ယောက်အပေါင်းဝင်လူ16ယောက်ကိုဖမ်းဝမ်းထုတ်ခဲ့ပါတယ်။ဝန်ကြီးတယ်စနာတူရကီကိုမသွားရောက်ခင်မှာတော့ယူကရိန်းနိုင်ငံကိုတွားရောက်ခဲ့ပြီးတော့အဲ့မှာရုရှားနိုင်ငံအနေနဲ့ကြီးကြော်ရန်လုံမှုတွေကိုရပ်တန့်ဖို့ပြောခဲ့ပါတယ
် I think it is important to be very clear on what our goals are the United States goals
ဒီအချိန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ယူမန်ချက်တွေအမေရိကန်ရဲ့ယူမန်ချက်တွေရှင်းရှင်းလင်းလင်းဖြစ်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ပထမဆုံးကတော့ယူကရိန်းနိုင်ငံရဲ့အချုပ်အခြာနယ်မြေပိုင်ဆိုင်ခွင့်ဂုဏ်သိက္ခာကိုပြန်လည်ထိန်းသိမ်းနိုင်ဖို့ဖြစ်ပါတယ်ရုရှားဆိုရဘက်ကသူတို့ရဲ့လုပ်ရည်ဒီကိုပြန်မယုတ်သိမ်းမချင်ဥရောပသမဂ္ဂနဲ့အမေရိကန်တို့ဘက်ကတန်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။ဂျာမနီနိုင်ငံဟမ်ဘတ်မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ညီလာခံအတွက်မှာအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မျက်နှာချင်းဆိုင်တည်တံ့တွေ့ဆုံပြီးနေ့ရက်အကြာမှာဝန်ကြီးတလဆန်ဟာယူကရိန်းနိုင်ငံကီယက်မြို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံမှုတွင်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးတယ်ဆန်ကပြောပါတယ
်
အမေရိကန်ပြည်သူတွေကဒီကိစ္စနဲ့ပတ်သက်ပြီးအတော်လေးစိုးရိမ်နေကြတယ်ဆိုတဲ့အချက်ကိုပြောခဲ့ပါတယ
်ဒါပေမဲ့အင်တာနက်ဆိုင်ဘာလုံခြုံရေးကိစ္စဟာရှုပ်ထွေးပြီးတော့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်တယ်လို့ဝန်ကြီးတယ်ဆန်ကပြောပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြတော်တော်ပါရှင်VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုအစီအစဉ်ပြည့်ပြည့်ချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 7ဂျိုးရူကနေဖန်ယူကြည့်ရှုနိုင်ပါရဲ့ရှင်။အခုတော့ကြာနေသေးတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်သိငိထိုက်ကပြောပြပေးပါအောင်။
အီရန်နိုင်ငံမိုးဆွမျိုးပြန်သိမ်းနိုင်ပြီဆိုပြီးတာဝန်ရှိသူတွေအောင်ပွဲခံနေချိန်မှာပဲအီရတ်တပ်ဖွဲ့တွေကတော့လက်ကျန်အစ္စလာမ်အစွန်းရောက် IS သွေးကြွတွေကိုတင်းတက်ဆင်ပိုက်ဆိတ်တိုက်ရှာဖွေနေကြခြင်းဖြစ်ပါတယ်။အနည်းကတိုက်ပွဲတွေဖြစ်နေချိန်မှာပဲညွန်ပေါင်းတပ်ဖွဲ့တွေဘက်ကလည်း IS အစွန်းရောက်တဲ့အပေါ်ပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေပါတယ်။စီးရီးယားအစိုးရနဲ့တဘုံနေကြဖြစ်ပွားနေတဲ့6နှစ်ကြာစစ်ပွဲအဆုံးသတ်ဖို့ရည်ရွယ်ပြီးကုလသမဂ္ဂကဂျာဝင်ဆေးဆက်ပေးနေတဲ့ဆွေးမျိုးပွဲတွေပြန်လည်စတင်မှုပြင်ဆင်နေချိန်မှာပဲစီးရီးယားနိုင်ငံတောင်ပိုင်းကပြည်내၃ခုအတွင်းအပြန်အလှန်ပစ်ခတ်မှုအနည်းချင်းဖြစ်ပွားခဲ့ပေမယ့်အများအပြားတော့ပစ်ခတ်ရစဲရေးကိုဆက်လက်ထိန်းထားနိုင်ခဲ့တယ်လို့စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်ဆွေရင်ဒါရာနဲ့ဆွေဒါဒါရာနဲ့ကန်နီထရာပြည်နယ်တွေအတွင်းအပြစ်ခတ်ရစဲရေးကိုထိန်းထားနိုင်ခဲ့ပြီးအမေရိကန်ပြည်တော်စုရုရှားဂျော်ဒန်နိုင်ငံတွေကလည်းစီးပွားရေးငြိမ်းချမ်းရေးရဖို့ကြားဝင်ဆောင်ရွက်ပေးနေတာပါလူသူအရောက်ပေါင်နေတဲ့အီရန်နိုင်ငံကကန်တာယာမြို့ဂျာမနီနိုင်ငံကရေခဲခေကူအာဖရိကကျွန်းတွေကိုတင်ဆောင်လာတဲ့တင်မောဆိုက်ကပ်ဖို့ဆောက်လုပ်ခဲ့တဲ့ချောက်စိတ်ခံတရားတစ်ခုကိုကမ္ဘာအမွေအနှစ်နေရာတွေအဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကသတ်မှတ်လိုက်ပါတယ်။ပိုလန်နိုင်ငံခရကောင်းမြို့ကတပတ်ကြာကျင်းပတဲ့ကမ္ဘာအမွေအနှစ်ကော်မတီကကမ္ဘာနိုင်ငံသမိုင်းယဉ်ကျေးမှုနဲ့ဆိုင်တဲ့နေရာ34နေရာတဲကအခုနေရာ3ခုကိုရွေးချယ်တာဖြစ်ပါတယ်ရှင်။
တရင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တော့ပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြူတွေဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitech Zonyak ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ57 kHz 5995တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင် VOA ကိုအားပေးနှောင်းစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါThank you.
This program has come to you from the Voice of America, Washington.